Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ3ရက်အင်ကာတိမနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမတင်ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။Hurricane Montan Dorian Dan ကြောင့် Bahamas နိုင်ငံမှာအနည်းဆုံး5ဦးသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံကျွဲ့အကြမ်းဖက်မှုခံစားနေရသူတွေအတွက်ဥရောပကော်မရှင်က Euro 6သန်းထပ်မံထောက်ပံ့မှုတနင်္လာနေ့ကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ EU ကနေ Britain နှုတ်ထွက်မဲ့ကိစ္စထပ်ပြီးဆိုင်ငံ့ပေးဖို့ဥရောပကိုတောင်းဆိုမှာမဟုတ်တဲ့အကြောင်း Britain ဝန်ကြီးချုပ်ကပြောပါတယ်။ဒါကတောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာဘန်လုပ်ငန်းရှင်တွေနဲ့အတူမြန်မာပြည်ကိုဒီကနေ့လာရောက်ပြီးတော့သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့နဲ့တွေ့ကြမဲ့ခီးစဉ်နဲ့ပတ်သက်လို့တော့
ကိုရီးယားကဒီမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအခြေခြေပြန့်ပြန့်လွတ်ကျင်နေမြန်မာပြည်မှာရှိတဲ့ဥပဒေပိုင်းဆိုင်ရာကိစ္စရပ်တွေမှာခက်ခဲမှုတွေရှုပ်ထွေးမှုတွေရှိတယ်အဲ့ဒါတွေကိုပြည်လည်အောင်ဆောင်ရွက်ပေးဖို့လေ
တောင်ကိုရီးယားမှာနှစ်ပေါင်းတော်ကြာနေထိုင်လာသူကိုရန်နိုင်ထွန်းရဲ့သုံးသပ်ချက်နဲ့အတူနားဆင်နိုင်ပါတယ်ထိုင်းနိုင်ငံရဲ့ဒေသစီရင်ချက်နောက်ဆုံးအယူခံရှုံ့နှိမ်ခဲ့တဲ့မြန်မာအလုသမားနှစ်ဦးအတွက်လူကယ်ပြန်ဝင်ကြီးဌာနကထိုင်းဘုရင်စီမှာအသနာခံစားတင်ပါလိမ့်မယ်အိန္ဒိယရဲ့နိုင်ငံသားစီစီရေးလုပ်ငန်းကြောင့်အတန်နယ်ထဲမှာနိုင်ငံမဲ့ဖြစ်သွားနိုင်တဲ့သူနှစ်သန်းနီးပါးကိုတယောက်မှနိုင်ငံမဲ့မဖြစ်အောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်ဒီလိုသတင်းလွှာတွေမှတိုင်ခင်အခုရင်ဆုံးတော့ထိုင်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရမင်းထွန်းတို့ပြောပြပါမယ်ရှင
်။ Hurricane Montan Dorian ကပြင်းအားအဆင့်၄နဲ့ Bahamas နိုင်ငံ Evergo ကျွန်းစုကိုတိုက်ခတ်နေစေဖြစ်တာနဲ့အတူအနည်းဆုံး5ဦးလဲသေဆုံးခဲ့ရပါတယ်။သေဆုံးသူအရေအတွက်ကို Bahamas ဝန်ကြီးချုပ် Hubert Minnis ကအတည်ပြုပြီးအနည်းအနားက Great Bahama ကျွန်းမှာအိမ်တွေနဲ့အဆောက်အုံအများအပြားပျက်စီးခဲ့ပြီးလူတွေအတွက်လည်းအထူးအန္တရာယ်ရှိတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အိမ်ပေါင်း 13,000 လောက်ပျက်စီးနိုင်တယ်လို့လည်းနိုင်ငံတကာကြက်ချင်ကြီးအဖွဲ့ကပြောပါတယ်။ Hurricane Dorian ကဒေသကနေထွက်ခွာဖို့မရှိသေးတာကြောင့်အန္တရာယ်ဆက်ရှိနေသေးတဲ့အခြေအနေပါ။တနင်္လာနေ့နှောင်းပိုင်းအထိ Hurricane Montan က Bahamas နိုင်ငံမှာပဲဆက်လက်တိုက်ခတ်နေပြီးအင်္ဂါနေ့တနင်္လာနေ့ညပိုင်းကနေအင်္ဂါနေ့အထိလေပြင်းနဲ့မိုးရေချင်းကြီးမြင့်မှုနဲ့ဆက်ပြီးကြုံတွေ့နေရမယ်လို့လဲမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ Hurricane Montan Dorian ကတနာယီကို၄တိုင်နှုန်း230ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတာပါ။ Hurricane Montan Dorian ဟာဆိုရင်နှစ်ပေါင်း84နှစ်အတွင်းကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အပြင်းထန်ဆုံး Atlantic Hurricane Montan ဖြစ်ပြီး Bahamas နိုင်ငံအတွက်တော့ဝင်ရောက်တိုက်ခတ်ခဲ့တဲ့ Montan တွေထဲမှာအဆိုးရွားဆုံးဖြစ်ပါတယ်။Hurricane Montan Dorian ကပြင်းအားအဆင့်လေးမုန်တိုင်းဖြစ်နေအမေရိကန်ပြည်ထောင်စု Florida ပြည်နယ်အရှိတ်ဘက်ကန်ယူတန်းကိုအင်ကာနေ့နှောင်းပိုင်းမှာအန်တရာယ်ကြီးလာတဲ့အခြေအနေနဲ့ချဉ်းကပ်လာပြီးဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့တို့မှာတော့ Georgia တောင်ကယ်ရိုလိုင်းနာကန်ယူတန်းတို့ကိုရောက်မယ်လို့လည်းခန့်မှန်းထားပါတယ်။ Miami ကနေ Florida Georgia နယ်စပ်အထိ Hurricane သတိပေးချက်တွေထုတ်ပြန်ထားပြီးလူပေါင်းတန်းလောက်ကိုလည်းဘေးလွတ်ရာရွှေ့ပြောင်းဖို့ညွှန်ကြားထားပါတယ်။American သမ္မတ Donald Trump ကလည်း Hurricane Montan ရဲ့နောက်ဆုံးရအခြေအနေတွေကိုတင်းနှံလာနေမှာ Twitter ကနေဇက်တိုက်သတိပေးထားပါတယ်ရှင်
။ Democracy ရဲ့ဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အနေနဲ့တောင်းချီတဲ့ဟောင်ကောင်ကျောင်းသူကျောင်းသားတွေဟာတင်းနှံလာနေကအစိုးရအဆောက်အဦတစ်ခုနေနဲ့တက္ကသိုလ်ပရဘုံတစ်ခုအတွင်းတက်ဆဲပြီးဆန္ဒပြပွဲတွေမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေဟာ3လတာကြာမြင့်လာနေပြီဖြစ်ပြီးဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လိုက်လျောပေးဖို့ကျောင်းသူကျောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။အလဲတန်းနဲ့အထက်တန်းကျောင်းသားအရေအတွက်1000ကျော်ဟာအတမ်းမတက်ပဲဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲတွေကိုစီယုံလှုပ်ဆဲသူတွေကပြောပါတယ်။ကျောင်းသူကျောင်းသားတွေဟာမျက်နှာဖုံးစွတ်အနဲ့ရောင်အင်ဂျီဝတ်ပြီးဆန္ဒပြခဲ့ကြတာပါ။သူတို့ကလက်ရှိဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်5ချက်ကိုအစိုးရအနေနဲ့လိုက်လျောပေးဖို့တောင်းဆိုခဲ့ကြပါတယ်။အဲ့ဒီအထက်မှာတရားခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုလုံးဝအုပ်သုံးဖျက်သိမ်းပေးရင်းနဲ့ဆန္ဒပြသူတွေအပေါ်ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းခဲ့တာတွေကိုစုံစမ်းစစ်ဆေးပေးဖို့အချက်တွေလည်းပါဝင်ပါတယ်။တချို့ကျောင်းသူကျောင်းသားတွေကတော့အုပ်ချုပ်မှုပုံစံတစ်ခုလုံးကိုမပြောင်းလဲသေး၍ပြဿနာဆက်လက်ရှိနေဟုမှဖြစ်တယ်လို့ပြောပါတယ်။ဟောင်ကောင်မှာဒီမိုကရေစီပုံမှုရရှိရေးဆန္ဒပြတောင်းဆိုမှုပုံမှုမ ြင့်တက်လာတာနဲ့အမျှရန်လိုပြီးအကြမ်းဖက်တာတွေကိုကျောင်းသူကျောင်းသားတွေနဲ့ဆန္ဒပြသူတွေကပုံမလှုပ်ဆောင်လာနေတယ်လို့ရဲတပ်ဖွဲ့ကလည်းအင်အားအလုံးကျုံတုံးလာနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံကလူပေါင်း159ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ရဲတပ်ဖွဲ့ကတင်းနာနေမှာပြောပါရခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်ကြားသဘောတူညီချက်မူချမ်းတရရရှိခဲ့ပြီးအဲ့ဒီသဘောတူညီချက်အရတော့လက်မှတ်ထိုးပြီး135ရက်အတွင်းအာဖဂန်နစ္စတန်ကစစ်အခြေစိုက်စခန်း5ခုကနေအမေရိကန်တပ်ဖွဲ့တွေဖယ်ရှားပေးရမှာဖြစ်ပါတယ်။အမေရိကန်ညှိနှိုင်းရေးမှူးဇယ်မီခါလီဇက်ကပုဂ္ဂလိကပိုင်းအာဖဂန်ရုပ်သံတိုလိုနျူးစ်ကိုအင်ကာနီကအခုလိုပြောဆိုတာဖြစ်ပါတယ်။အခြေစိုက်စခန်းတွေကနေတပ်ဖွဲ့ဝင်9000ရုပ်သိမ်းပေးရမှာဖြစ်တယ်လို့အမေရိကန်ညှိနှိုင်းရေးမှူးကပြောပါတယ်။အာဖဂန်နိုင်ငံတွင်းမှာအမေရိကန်တို့စီမံခန့်ခွဲတဲ့အခြေစိုက်စခန်း9ခုရှိတယ်လို့သိရှိထားရပြီးအမေရိကန်တပ်ဖွဲ့ဝင် 14,000 လက်ရှိမှာတက်ချထားတာပါ။မူအဖြစ်သဘောတူထားပြီးဖြစ်တဲ့အမေရိကန်သမ္မတရဲ့အတည်ပြုချက်မရမချင်းတော့အပိသက်သဘောတူညီချက်မဟုတ်သေးဘူးလို့လည်းအမေရိကန်ညှိနှိုင်းရေးမှူးကအလေးအနက်ပြောပါတယ်။အာဖဂန်အစိုးရထံကနေအခြေစိုက်စခန်းတွေကိုအမေရိကန်ကငှားရမ်းထားတာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေဆုတ်ခွာသွားတဲ့ area တွေမှာအကြမ်းဖက်မှုတိတိတတ်တာရောနှဲသွားမယ်လို့လည်းအမေရိကန်ညှိနှိုင်းရေးမှူးကရှင်းပြခဲ့ပါတယ
်။ဥရောပသမဂ္ဂ EU ကနေ Britain နိုင်ငံသဘောတူညီချက်မပါဘဲနှုတ်ထွက်ရေးသူ့ရဲ့ Brexit အစီအစဉ်ကိုတားဆီးမယ်ဆိုရင်ပါတီကနေထုတ်ပြစ်ပဲဆိုပြီး Britain ဝန်ကြီးချုပ် Boris Johnson က Conservative လွှတ်တော်အမတ်တွေကိုတင်းနာနေမှာသတိပေးလိုက်ပါတယ်။ Britain အောက်လွှတ်တော်မှာဝန်ကြီးချုပ် Johnson ရဲ့ Conservative Party ကအမတ်တနေရာပဲအသာစီးရနေတာပါ။ခေတ္တရည်နာထားတဲ့ဗြိတိရှ်လွတ်တော်ဟာအင်ကာနီမှာပြန်လည်စတင်မှာဖြစ်ပါတယ်။ EU ကနေဗြိတိန်ကိုသဘောတူညီချက်မပါဘဲနှုတ်ထွက်ဖို့ကြိုးစားနေတဲ့ဝန်ကြီးချုပ်ဂျွန်ဆန်နဲ့သဘောထားကွဲပြားသူအမတ် 20 လောက်ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party တွင်မှရှိနေပါတယ်။အဲ့ဒီအမတ်တွေဟာဗြိတိန်နိုင်ငံ EU ကနေသဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုဟန်တားနိုင်ဖို့အတိုက်အခံတွေနဲ့ပူးပေါင်းသွားနိုင်ခြေလည်းရှိနေပါတယ်။ပါလီမန်ကဝန်ကြီးချုပ်ရဲ့ Brexit အစီအစဉ်ကိုပယ်ချခဲ့ရင်ရွေးကောက်ပွဲအချိန်ဆချင်းပါလိမ့်မယ်ဆိုတဲ့ခမန့်ချက်တွေလည်းဝင်းဂျွတ်ဂျွန်ဆန်ကသူ့ရဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေနဲ့တွေ့ဆုံပြီးတဲ့အချိန်မှာထွက်ပေါ်လာပါတယ်။ဂျွန်ဆန်ကတော့ရွေးကောက်ပွဲအသစ်လုံးမှာကိုမလိုလားဘူးလို့လည်းပြောထားခဲ့ပါတယ်ခင်ဗျာ။ EU ခေါင်းဆောင်တွေဘက်ကလည်း Britain နိုင်ငံသဘောတူညီချက်နဲ့နှုတ်ထွက်မလား၊ဒါမှမဟုတ်သဘောတူညီချက်မပါဘဲနှုတ်ထွက်မလားဆိုတဲ့နောက်ဆုံးဆုံးဖြတ်ချက်ချဖို့အောက်တိုဘာ18နဲ့18ရက်နေ့မှာဆွေးနွေးမှာဖြစ်ပါတယ်။သဘောတူညီချက်မပါဘဲ Britain နှုတ်ထွက်မယ်ဆိုရင် Britain နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖွဲ့အဖက်ဖြစ်တဲ့ EU နဲ့ Britain နိုင်ငံအကြားချောချောမွေ့မွေ့ရှိနေတဲ့ကုန်သွယ်ရေးတွေအဆုံးသတ်သွားမှာဖြစ်ပြီးကုန်သွယ်ရေးအခြေအနေကဗျံမတာဖြစ်သွားနိုင်ပါတယ်။ Britain EU ဆိုင်ရာသတင်းတော်ဘုတ်ကတော့ဒီသတင်းနေ့အပြီးမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာကူညီကယ်ဆယ်ရေးနဲ့ဌာနေပြည်ရေးဆိုင်ရာမဟာမင်းကြီးတဲ့အဖြစ်မာဘူးအလမ်တူလူတာကိုဘင်္ဂလားဒေ့ရှ်အစိုးရကခန့်အပ်လိုက်ပြီးစက်တင်ဘာလ5ရက်နေ့မှာတရားဝင်စတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။လက်ရှိမဟာမင်းကြီးအဘူခါလန်ရဲ့နေရာကိုအစားထိုးခန့်အပ်တာဖြစ်ကြောင်းပြည်သူ့ရေးရာဝန်ကြီးဌာနကတနင်္လာနေ့ညညချက်ထုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်မအောင်မမြင်ဖြစ်ခဲ့ပြီးနောက်ရက်ပိုင်းအတွင်းအခုလိုဒုက္ခသည်ဌာနပြန်ရေးဆိုင်ရာမဟာမင်းကြီးတစ်ကိုပြောင်းလဲခန့်အပ်တာလည်းဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့တုန်းကကောက်ဆက်ပစားကကုတူပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်အဖွဲ့တစ်ခုကိုလူမှုစုဝေးပွဲကြီးကျင်းပဖို့လက်ရှိမဟာမင်းကြီးအဘူခါလန်ရဲ့လက်ထောက်တဦးကခွင့်ပြုပေးခဲ့ပြီးတဲ့နောက်မှာအခုလိုအကြီးအကဲရာထူးအပြောင်းလဲတွေဖြစ်လာတာပါ။လက်ရှိမဟာမင်းကြီးအဘူခါလန်ကတော့2019ခုနှစ်ဖေဖော်ဝါရီလကတည်းကဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့ဌာနပြန်ရေးမဟာမင်းကြီးအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။သူ့ရဲ့ယာရုကိုလွှဲပြောင်းရယူမဲ့မာဘော့ကတော့တဘာဝဘေးဒဏ်စီမံခန့်ခွဲမှုဆိုင်ရာဌာနမှညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးခေါ်လုံခဲ့ကြတဲ့ရိုဟင်ဂျာတပ်သားနေပါနေထိုင်ရာ Cox 6 Bazaar ရှိဒုက္ခသည်စခန်းတွေမှာ SIM card တွေအသုံးပြုခွင့်ရပ်တန့်ပြီး mobile phone သုံးတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ပစ်ဖို့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အစိုးရကအမိန့်ပေးလိုက်ပါတယ်။တ telephone ဆက်သွယ်ရေး company တွေအနေနဲ့ဒီစခန်းတွေမှာသူတို့ company တွေရဲ့ internet line တွေကိုပိတ်ပစ်ရမှာအရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အစိုးရထံကိုခုနှစ်အတွင်းအစီရင်ခံရမှာဖြစ်တယ်လို့မင်္ဂလာဒေ့ရှ် telephone ဆက်သွယ်ရေးစီမင်းကန်တရေး commission ဖြစ်တဲ့ BTRC ပြောခွင့်ရဇာကီယာဟိုစိန်ခန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်အခုလိုဆုံးဖြတ်ရခြင်းဟာနိုင်ငံရေးလုံခြုံရေးကိုအခြေခံတယ်လို့လည်းသူကပြောပါတယ်မကြာမီသတင်းပတ်တွေအတွင်းဒုက္ခသည်စခန်းတွေမှာအကြမ်းဖက်တဲ့ပြစ်မှုတွေကျူးလွန်ခဲ့ခြင်းပြီးမှအခုလိုဆိုရကအမိန်ထုတ်ပြန်လိုက်ခြင်းဖြစ်ပါတယ်။မြန်လာပြည်ဆိုရအနေနဲ့ဒုက္ခသည်စခန်းတွေမှာမိုဘိုင်းဖုန်းအသုံးပြုခွင့်တွေကို2019ခုနှစ်ကပိတ်ပင်ခဲ့တာဖြစ်ပါတယ်ခင
်ဗျ။မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေခံစားနေရတဲ့မိသားစုတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရေးလူသားချင်းစာနာမှုအကူအညီယူရို6သန်းထပ်ပြီးပေးမယ့်အကြောင်းဥရောပကော်မရှင်ကတနင်္လာနေ့မှာကြေညာပါတယ်။အထူးသဖြင့်တော့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့ကအကြမ်းဖက်မှုတံခံရသူတွေအတွက်ဖြစ်ပါတယ
်။အီရန်နိုင်ငံကဆွန်နီနဲ့ရှီးယားမွတ်စလင်ဘာသာရေးအဖွဲ့အစည်းတွေကြားမှာအာဂရီလိုက်စားမှုတွေရှိနေတဲ့ဆိုရယ်ရုပ်သံမှတ်တမ်းတစ်ခုထုတ်လွှင့်ခဲ့တာကြောင့်အဟူရာ TV သတင်းဌာနရဲ့လုပ်ငန်းတွေကိုအီရန်နိုင်ငံအစိုးရကရပ်ဆိုင်းလိုက်ပါတယ်။အရာသတင်းဌာနကအမေရိကန်ငွေကြေးထောက်ပံ့မှုနဲ့လက်ပတ်နေတဲ့သတင်းဌာနတစ်ခုဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်္ဂီထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါ။အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်။ဥရောပသမဂ္ဂ EU နဲ့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေလာမယ့်အောက်တိုဘာလ31ရက်မှာ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်မှာဖြစ်ပြီးထပ်ပြီးဆိုင်းငံ့ပေးဖို့ဥရောပသမဂ္ဂကိုတောင်းဆိုမှာမဟုတ်ဘူးလို့ဗြိတိန်ဝန်ကြီးချုပ်ကပြောပါရတယ်။အတိုက်ခံပါတီဘက်ကတော့သဘောတူညီချက်မပါဘဲဥရောပသမဂ္ဂကနေဗြိတိန်တို့နှုတ်ထွက်မယ့်အရေးကိုအကြီးအကျယ်ကန့်ကွက်နေပြီးရွေးကောက်ပွဲကျင်းပပေးဖို့လိုလားနေကြတာပါ။ဗြိတိန်ဝန်ကြီးချုပ်ကတော့ရွေးကောက်ပွဲကျင်းပဖို့မလိုလားဘူးလို့ပြောထားသလိုပါတီရင်းကလွှတ်တော်အမတ်တွေအတိုက်ခံတွေနဲ့မပူပေါင်းဖို့လည်းသတိပေးထားပါရတယ်။အသေးစိတ်ကိုမတ်သိင်္ဂီထိုက်ကစူးစီးတင်ပြထားပါရရှင်။
EU ဥရောပသမဂ္ဂထဲကနေဗြိတိန်တို့သဘောတူညီချက်မရှိဘဲနောက်လာတဲ့နှုတ်ထွက်ရေးသူ့ရဲ့ Brexit အစီအစဉ်ကိုအတိုက်အခံနဲ့ပေါင်းပြီးတားဆီးဖို့လုပ်ခဲ့ရင်တော့ပါတီကနေထုတ်ပြစ်မယ်လို့ကွန်ဆာဗေးတစ်လွှတ်တော်အမတ်တွေကိုဗြိတိန်ဝန်ကြီးချုပ် Boris Johnson ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ဗြိတိန်အောက်လွှတ်တော်မှာဝန်ကြီးချုပ် Johnson ရဲ့ကွန်ဆာဗေးတစ်ပါတီကအမတ်တနေရာပဲအသာစီးရထားတာပါ။ဥရောပသမဂ္ဂတဲကနေဗြိတိန်တို့သဘောတူညီချက်မပါဘဲအောက်တိုဘာလ31ရက်နေ့မှာနှုတ်ထွက်ဖို့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ကြိုးပမ်းမှုကိုဟန့်တားနိုင်ရေးအတွက်လွှတ်တော်နားရဲ့အပြီးအင်္ဂါနေ့ပြန်ဆတဲ့အခါမှာတော့ဝန်ကြီးချုပ်ရဲ့ကွန်ဆာဗေးတစ်ပါတီကသဘောထားကွဲပြားသူအမတ်20တို့အတိုက်ခံတွေနဲ့ပူးပေါင်းသွားနိုင်ခြေရှိနေပါတယ်။ဘလို့အခြေအနေမျိုးမဆိုဗြိတိန်အနေနဲ့ဥရောပသမဂ္ဂတဲကနေနှုတ်ထွက်မှာဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆင်ကတနင်္လာနေ့မှာပဲပြောဆိုခဲ့ပါတယ
် I want everybody to know there are no circumstances in which I will ask Brussels to delay
ဘယ်လိုအကြောင်းပြချင်းနဲ့မှ EU ဘက်ကအချိန်ဆိုင်းပေးဖို့ကျွန်တော်အနေနဲ့ပြောမှာမဟုတ်ဘူးဆိုတာကိုအားလုံးသိစေချင်ပါတယ်ကျွန်တော်တို့အနေနဲ့အောက်တိုဘာ31ရက်နေ့မှာထွက်ပါမယ်အသေးအချာပါကျွန်တော်တို့ရဲ့ဂရီကူဝတ်တွေကိုရုတ်သိမ်းတာမျိုးဒါမှမဟုတ်လေလူမှုဆန္ဒကိုဖျက်သိမ်းဖို့ကြံစီမှုတွေကိုလက်ခံမှာမဟုတ်ပါဘူးဒီအခိုင်အယူချက်ကိုအခိုင်အမာဆွဲကင်ထားပြီးအောက်တိုဘာမှာကျင်းပမယ့်အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်တစ်ခုရမယ်လို့ကျွန်တော်ယုံကြည်ထားပြီးလွှတ်တော်အနေနဲ့လည်းအသေးချာဆန်းစစ်သုံးသပ်နိုင်မှာဖြစ်ပါတယ
်ဥရောပသမဂ္ဂတဲကနေဗြိတိန်နှုတ်ထွက်ရေးကိုနှောင့်နှေးအောင်ကြိုးပမ်းမှုတွေကိုလည်းထိုးနှက်ပြောဆိုလိုက်ပြီးဒီလောက်ရက်တွေဟာဆိုရင် EU ကနေခွဲထွက်ရေးပိုပြီးကောင်းတဲ့သဘောတူညီချက်တွေရဖို့ကြိုးစားနေတဲ့ဗြိတိန်ကိုအားယွအောင်လုပ်တာလို့လဲဗြိတိန်ဝန်ကြီးချုပ်ကပြောပါတယ် Brexit အတွက်အပိသက်စီမင်းတွေနဲ့ပတ်သက်ပြီးအောက်တိုဘာလလယ်မှာ EU ခေါင်းဆောင်တွေနဲ့ဗြိတိန်ကြားဆွေးနွေးပွဲမတိုင်ခင်ဝန်ကြီးချုပ်ရဲ့ Brexit အစီအစဉ်တွေလွတ်တော်မှာမဲခွဲနိုင်ခြေရှိပြီးလွတ်တော်ဘက်ကဒီအစီအစဉ်တွေပယ်ချခဲ့ရင်နောက်လာတဲ့ရွေးကောက်ပွဲတွေအချိန်ဆကျင်းပနိုင်နေဆိုတဲ့ခံမှန်းပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲဝန်ကြီးချုပ်ဂျွန်ဆင်ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကတော့ရွေးကောက်ပွဲသစ်ကျင်းပဖို့မလိုလားဘူးလို့တနင်္လာနေ့မှာပြောပါတယ်
။ Let's let our negotiators get on with their work without that sword of Damocles over their necks and without
ဒီကောင်ဝဲမလို့ပဲနဲ့ကျွန်တော်တို့ရဲ့စစ်ဆက်ညှိနှိုင်းသူတွေစိုးရိမ်ကြောက်ရွံ့မှုကင်းကင်းနဲ့သူတို့တာဝန်တွေဆောင်ရွက်ခွင့်ပေးကြရအောင်ပါကျွန်တော်အနေနဲ့လည်း ရွေးကောက်ပွဲမလိုချင်သလိုဘယ်သူမှလည်းမလိုချင်ကြပါဘူးလူလူရဲ့ဆန္ဒအတိုင်းပဲဆောင်ရွက်ကြရအောင်ပါရာဇဝတ်မှုတွေကိုတိုက်ဖျက်ကြမယ်ကျန်းမာရေးဆောင်ရှောက်မှုတိုးတက်အောင်လုပ်မယ်ကျောင်းတွေတိုးမြှင့်ပြီးနေထိုင်မှုစရိတ်စကားတွေလျှော့ချမယ်ပညာရေးနဲ့နည်းပညာအခြေခံနဲ့အတူ UK တဝမ်းမှာအခွင့်အလမ်းတွေနဲ့အလားအလာတွေကိုဖွင့်လှစ်ပေးကြပါမယ်ဒါကအေယာမလုပ်ငန်းစဉ်ကြီးပါဒီလိုဖြစ်လာအောင်အတူတကွဆောင်ရွက်ကြရအောင်ပါအောက်တိုဘာ31ရက်နေ့မှာဘရစ်ဇစ်ကိုအပြီးတတ်ကြရအောင်ပါ
ဝင်ကြီးချုပ်ဟောင်းထရီဇာမေလက်ထက်တုန်းက EU နဲ့ညှိနှိုင်းထားတဲ့ Brexit သဘောတူညီချက်အတည်ပြုနိုင်ရေးလွှတ်တော်မဲခွဲမှုမှာ၃ချိန်တိုင်တိုင်ရှုံးနိမ့်ခဲ့တာပါဒီနောက်မှာဝင်ကြီးချုပ်မေယာဒုကနှုတ်ထွက်ခဲ့ပြီးတဲ့နောက်ဂျွန်ဆင်ကဝင်ကြီးချုပ်အဖြစ်တာဝန်ယူရာဖြစ်ပါတယ်အတိုက်အခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပဖို့လိုလားနေပြီးသဘောတူညီချက်မရှိဘဲ EU ကနေဗြိတိန်နှုတ်ထွက်မှုကိုလည်းတားဆီးမယ်လို့တနင်္လာနေ့မှာပဲပြောဆိုသွားပါတယ
် So first we must come together to stop no deal
သဘောတူညီချက်မပါဘဲနှုတ်ထွက်မဲ့အရေးကိုတားဆီးဖို့အတွက်ကျွန်တော်တို့အရင်ဆုံးအတူဆောင်ရွက်ကြရမှာပါဒီသတင်းဘက်ကကျွန်တော်တို့အတွက်နောက်ဆုံးအခွင့်အရေးလည်းဖြစ်နိုင်ပါတယ်နိုင်ငံကြောက်တဲ့ကြမဲ့အရေးကနေကဲတင်ဖို့အတွက်လိုအပ်တာအားလုံးဆောင်ရွက်ဖို့တခြားပါတီတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။အဲဒီနောက်မှာကျွန်တော်တို့အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပဖို့လိုအပ်ပါတယ်
။ online လောင်းကစားလုပ်ငန်းကြီး Let Brooks ကတော့အခုလောလောဆယ်အခြေအနေအရနောက်လာတဲ့မှာရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်လို့ပြောဆိုထားပြီး2019ခုနှစ်မကုန်ခင်မှာရွေးကောက်ပွဲကျင်းပနိုင်ခြေက85ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းထားပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။တန်ကိုရီးယားသမ္မတမွန်ဂျေအင်ဟာသူ့ရဲ့6ရက်ကြာထိုင်းမြန်မာလာအိုအရှေ့တောင်အာရှသုံးနိုင်ငံခရီးစဉ်ကိုထိုင်းနိုင်ငံနဲ့စတင်လိုက်ပြီးဒီကနေ့မှာတော့မြန်မာနိုင်ငံမှာသမ္မတဦးဝင်းမြင့်အပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့လည်းနေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။သမ္မတမွန်ရဲ့မြန်မာပြည်ခရီးစဉ်မှာတန်ကိုရီးယားဗန်လုပ်ငန်းရှင်ကြီးတွေပါသူနဲ့အတူလိုက်ပါသွားပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
သမ္မတမွန်ဂျေအင်အစိုးရလက်ထက်မှာတောင်ကိုရီးယားရဲ့ကုန်သွယ်စီးပွားရေးပိုအားကောင်းလာအောင်အရှေ့တောင်အာရှနိုင်ငံတွေနဲ့ကြေပြန့်တဲ့ဆက်ဆံရေးထူထောင်သွားမယ်လို့ရည်မှန်းထားတဲ့အတိုင်းမြန်မာအပါအဝင်အာဆီယံ၃နိုင်ငံကိုအခုလိုခီးထွက်နေတာဖြစ်ပါတယ်။လာမယ့်နိုဝင်ဘာလတည်းတောင်ကိုရီးယားစေကမ်းမြို့ဖြစ်တဲ့ပူဆန်မှာကိုရီးယားအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့နှစ်လအလိုမှာသမ္မတမွန်ရဲ့အာဆီယံ၃နိုင်ငံခီးစဉ်ထွက်ပေါ်လာတာပါ။အာဆီယံနိုင်ငံတွေထဲမှာတဘာဝတယံစာရကြွယ်ဝပြီးဈေးကွက်အလားအလာအကောင်းဆုံးဖြစ်နေတဲ့မြန်မာနိုင်ငံကိုကိုရီးယားလုပ်ငန်းရှင်တွေမျက်စိကျနေပြီးတရုတ်ဂျပန်တို့နဲ့အပြိုင်နိုင်ငံရဲ့အခြားမှာရင်းနှီးမြှုပ်နှံဖို့စိတ်အားထက်သန်နေတာဖြစ်တယ်လို့တောင်ကိုရီးယားမှာနေပေါင်းအတော်ကြာနေလာတဲ့ကိုရန်နိုင်ထွန်းကသုံးသပ်ပါတယ
်အကြီးကကတော့ကိုရီးယားကဒီမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေစီးပွားရေးစက်ချက်ကိုတူတူကြည်ကြည်ပြန့်ပြန့်လွတ်ချင်တယ်အဲ့လွတ်ချင်နေရမှာမြန်မာပြည်မှာရှိတဲ့ဥပဒေပိုင်းဆိုင်ရာကိစ္စရက်တွေမှာခက်ခဲမှုတွေရှုပ်ထွေးမှုတွေရှိတယ်။အဲ့ဒါတွေကိုပြည်လည်အောင်ဆောင်ရွက်ပေးဖို့လေတမရကိုဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေကနေပြီးတော့တိုက်တွန်းလာတာရှိတယ်။အဲ့တော့တခုတမမွန်ချင်းတွားတဲ့နေရာမှာဥပဒေပိုင်းဆိုင်ရာမှာဖြေလျှော့မှုတွေဖြစ်ရအောင်သူစွန့်နေဖို့လေပါပါတယ်ခင်ဗျာ။အဓိကစိတ်ရင်းတွေကရည်ရွယ်ချက်ကတော့သူတို့စီးပွားရေးအားကောင်းလာအောင်ရှေ့တောင်အာရှတွေကိုထိုးပေါက်လာတာဖြစ်ပါတယ်။ပထမသူတို့ရင်ကျင်းမှုနဲ့လုပ်တယ်။အဲ့ဒါရုပ်ရှင်တွေပြတယ်။ဘာသာစကားရင်းနဲ့ထိုးပေါက်မလုပ်တဲ့အစားအစာရင်းထိုးပေါက်တဲ့ K-pop တွေနဲ့အဲထူပေါ်မှုလုပ်တယ်အဲ့လိုထူပေါ်မှုလူတွေကစိတ်ဝင်စားလာတယ်ကိုရီးယားကိုရီးယားဖြစ်လာကြပြီအဲမြန်မာနိုင်ငံမှာမဟုတ်ဘူး BNN ကမ္ဘောဒီးယားလာအိုထိုင်းအစရှိတွေထူပေါ်လာတယ်ဒီအမြအနောက်ကနေပြီးစီးပွားရေးပါသူကတွဲဝင်လာပြီးတော့ကိုရီးယားနိုင်ငံရဲ့စီးပွားရေးဟာအာရှနိုင်ငံကိုလည်းလွှမ်းမိုးထားနိုင်အောင်သူတို့ကြိုးစားတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုရောက်လာတဲ့သမ္မတမွန်ဂျေအင်းဟာဒီကနေ့နေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်စတေမာ3ရက်ကနေ5ရက်နေ့အထိ3ရက်ကြာမဲ့သမရမွန်းရဲ့မြန်မာပြည်ခီးစဉ်အတွင်းကိုရီးယားဗန်အုပ်စုအကြီးအကဲတွေလည်းအတူလိုက်ပါသွားတယ်လို့ကိုရီးယားဟာရက်သတင်းစာမှာဖော်ပြပါဗျ။ KFB ရှင်ဟန် KB ကူမင်းနဲ့ IBK ကိုရီးယားစစ်မှုဗန်အုပ်စုတွေဖြစ်ပါတယ်။လုံလောက်စင်မြန်မာနိုင်ငံမှာရှင်ဟန်ဗန်ကွဲတစ်ခုသာရှိပြီး2016ခုနှစ်တုန်းကလုပ်ငန်းလိုင်စင်ရခဲ့ပါတယ်။ KB ကူမင်းဝိုရီနဲ့IBK ဘန်ဒီကသူတို့ရုံးခွဲတွေမြန်မာနိုင်ငံမှာဖွင့်ခွင့်ရဖို့စိတ်အားထက်သန်နေပါတယ်။ KB ကူမင်းမန်ဟာ2014အစောပိုင်းမြန်မာနိုင်ငံမှာဘန်လုပ်ငန်းလိုင်စင်လျှောက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မြန်မာနိုင်ငံမှာကိုရီးယားကုမ္ပဏီပေါင်း200ကျော်ဝင်ရောက်လုပ်ကိုင်နေတာပါ။ဒီလုပ်ငန်းရှင်တွေရုံးလုပ်ငန်းပိုင်းဆိုင်ရာအဆင်ပြေချောမွေ့စေဖို့အတွက်မြန်မာအစိုးရကဖန်တီးပေးထားတဲ့ Korea Dex ရုံးဖွင့်ပွဲကိုလည်း သမရမွန်တက်ရောက်မှာဖြစ်သလိုလဲကူးမြို့ညောင်တပင်မှာရှိတဲ့ KMIC ကိုရီးယားမြန်မာစစ်မှုဆောင်အုတ်မြစ်ချပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်မြန်မာနိုင်ငံမှာတောင်ကိုရီးယားရဲ့ယင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ 3.9 ဘီလီယံနီးပါးရှိပြီး2019နှစ်ကုန်ထိစီမံကိန်းပေါင်း185ခုကိုကိုရီးယားကုမ္ပဏီတွေလုပ်ဆောင်နေတာဖြစ်ပါတယ်2018-19ဘဏ္ဍာနှစ်စဉ်အရနိုင်ငံကုန်သွယ်မှုပမာဏဒေါ်လာ913သန်းကျော်ရှိပါတယ်စနေမှာနှစ်ရက်မနေတုန်းကတော့သမ္မတမွန်ဂျေအင်းဟာထိုင်းဝန်ကြီးချုပ်ပရာယုတ်နဲ့ဘန်ကောက်မြို့မှာတွေ့ဆုံပြီးနိုင်ငံနားလည်မှုစာကြွန်လွှာ MOU 5ခုအပါအဝင်စုစုပေါင်းစာချုပ်6ခုကိုလက်မှတ်ထိုးခဲ့ပါတယ်အဲ့ဒီထဲမှာရေးစီမံခန့်ခွဲမှုရထားလမ်းပြုပြင်တိုးချဲ့ရေး Smart City ဖော်ဆောင်ရေးနဲ့စက်မှုဇုံကဏ္ဍတွေပါဝင်ပါတယ်သမ္မတမွန်ဂျေအင်းရဲ့မြန်မာနဲ့ထိုင်းနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းတောင်ကိုရီးယားသမ္မတတူဦးအနေနဲ့ပထမဆုံးအကြိမ်လာရောက်တဲ့ခီးစဉ်ဖြစ်သလိုလာအိုနိုင်ငံကိုတော့တောင်ကိုရီးယားသမ္မတတူဦးပထမဆုံးသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။စတေမာ9ရက်နေ့မှာတော့သမ္မတမွန်ဟာမြန်မာကနေလာအိုနိုင်ငံကိုထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။
ကိုညာဝဲအောင်ပြောပြသွားတာပါရှင်။အခုတော့ထိုင်းနိုင်ငံမှာတည်ထန်စီရင်ခံထားရတဲ့မြန်မာအလုပ်သမားနှစ်ဦးဘက်ကိုအလှည့်ပေးခြင်းပါတယ်။ထိုင်းနိုင်ငံလက်ကျွန်းမှာလူသတ်မှုဆွဲချက်နဲ့တည်ထန်စီရင်ခံထားရတဲ့မြန်မာလူ့သမားနှစ်ဦးအတွက်မြန်မာအစိုးရကထိုင်းဘရင်မင်းမြတ်စီမှာအသနာခံစာတင်သွားမယ်အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေကပြောပါတယ်။ဗန်ကောက်မြို့မြန်မာတန်ယုံကတန်အမတ်ကြီးကိုရိုင်းဦးစီးဆောင်ရွက်နေတဲ့အကြောင်းစက်တင်ဘာ2ရက်နေ့ကပြောလိုက်တာကိုထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှာကအပြည့်အစုံပြောပြပေးမှာပါရှင်။
ဒီတိမ်လူငယ်နှစ်ဦးတို့အသက်ခံခဲ့ရတဲ့လက်ကျွန်းလူတတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံထားရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းနိုင်ငံတရားလွှတ်တော်ချုပ်ကဩဂုတ်လ29ရက်နေ့မှာပဲတည်ရန်အမိန့်ကိုထက်ချလိုက်တာပါဒီအတွက်မြန်မာအစိုးရဘက်ကအသနာခံစာတင်ဖို့အတွက်ထိုင်းရှေ့တင်များကောင်စီနဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဝိုင်းဝန်းတောင်းဆိုခဲ့ကြတာပါတည်ရန်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးအတွက်မြန်မာအစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံအသနာခံစာတင်သွင်းသွားမယ်လို့လည်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့နေပြည်တော်မှာသတင်းတောက်တင်နဲ့တွေ့ဆုံခြင်းပြောကြားလိုက်ပါတယ်
။ဆက်ပြီးတော့လူမဲ့ကိစ္စကတော့ထိုင်းပြည်မင်းမြတ်ရှိကိုဟိုအသနာခံစာတင်ဖို့ပဲရှိပါတယ်။အဲထိုင်းမှာရှိတဲ့အဲဟိုလူမှုအဖွဲ့ကြီးကလည်းပဲစာအုပ်စစ်စစ်နေပါတယ်။အဲ့ဒါကိုလည်းပဲဒါဆက်လက်ပြီးတော့မှဟိုသမတ်ရဲ့ညီလာနဲ့ညီဆက်လက်ဆောင်ပေးသားမှုစီစဉ်ရှိပါတယ်။နိုင်ငံတော်ကြီးများအကြီးအကဲများကလည်းကြေညာချက်ရှိပါတယ်။ဌာနကလည်းပဲဟိုလူမတန်ရာရှိတွေထိုင်းနိုင်ငံမှာရှိတဲ့ဌာနကြီးတွေထိုင်းနိုင်ငံမှာရှိတဲ့ဟိုလူမအရာအဖွဲ့ကြီးတွေဝိုင်းဝန်းကူညီနေပါတယ်။အဆင့်လိုက်တဲ့ကူညီနေပါတယ်။ဆက်လက်ပြီးတော့မှညီနေဆွေးနွေးပါမယ်။ဒါတော့သူ့နိုင်ငံနဲ့သူ့ဥပဒေနဲ့ကြီးကြပ်တာဖြစ်တဲ့အတွက်နော်ဥပဒေနဲ့ညီပဲဆောင်ရွက်လို့ရပါမယ်။ဆက်လက်ပြီးတော့မှသက်ဆိုင်ရာနဲ့ညီနေဆွေးနွေးပြီးဆောင်ရွက်တော့ပါမယ်ကွ။
မြန်မာတန်ယုံကိုစားပြုပြီးလက်ကျွန်းလူသတ်မှုနဲ့ပတ်သက်လို့ဥပဒေအရအကြံပေးနေတဲ့ရှင်းနေဦးအောင်မျိုးတန်းကတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့မြန်မာတန်ယုံကတန်အမတ်ကြီးကိုယ်တိုင်ဦးဆောင်ပြီးစီစဉ်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအခုလိုပြောသွားပါဗျာ
။မလဲတန်မတ်ကြီးကိုယ်တိုင်အဲပူလင်းကြီးကဆောင်ရွက်နေပါတယ်။အခုဆိုရင်29ရက်နေ့ကခါတဲ့ဒီအရုံအမိန့်ကိုလည်းတန်မတ်ကြီးဟိုပူယူရရှိပြီးပါပြီ။အဲ့ထိုင်းဘာသာစကားကိုအခုဘာသာပြန်နေပါတယ်။အားရကြနေပြီးတော့မကြခင်မှာထိုင်းရှင်နေများကောင်စီနဲ့ပြည်ပါမယ်ပြည်ပြီးတော့ထိုင်းရှင်နေများကောင်စီရဲ့အံ့ညာရယူပြီးတော့အဲဒီဟိုဟာကိုဒီယူကန်အတွက်လုပ်တင်တာကိုဆက်လက်ဆောင်ရွက်ဖို့အစီအစဉ်လုပ်နေပါတယ်ခင်ဗျ
2014ခုနှစ်ကလေးက9နှစ်နီးပါးကြာခဲ့ပြီဖြစ်တဲ့ဒီအမှုကိုတရားခဏ်အကျိုးဆောင်ထိုင်းရှင်နေများကောင်စီဘက်ကနေတရားရုံးအစစ်စစ်မှာခုခံခြေပမှုတွေလုပ်ခဲ့ပေမဲ့သူတို့ကို2015ခုနှစ်ဒီဇင်ဘာလမှာကော့စမွေမြို့နယ်တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံချမှတ်ခဲ့တာပါဒီနောက်မှာတော့တရားရုံးအစစ်အစအယူခံတက်ခဲ့ပေမဲ့2018ခုနှစ်ထဲမှာလည်းတည်တံအမိန့်ကိုပဲပြန်ချခဲ့တယ်လို့2019ခုနှစ်ဩဂုတ်လ29ရက်နေ့မှာတော့နွန်ထဗူရီခရိုင်တရားရုံးမှာနောက်ဆုံးအယူခံကိုပယ်ချခဲ့ပြီးတည်တံပဲပြန်ချခဲ့ပါတယ်မြန်မာရွှေပြောင်းလို့တမခက်မှန်းကြီး4000လောက်အလုလုကင်နေတဲ့ကော့တောင်ပန်းဖြေကျွန်းဖြစ်တဲ့လိပ်ကျွန်းမှာ2014ခုနှစ်စတေမာလာမှာပြည်တိန်လူငယ်အုပ်တက်ဖြတ်ခံရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုဖြစ်ပြီးနှစ်ပတ်အကျော်ကြာမှာဖမ်းဆီးခဲ့ပြီးလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားဆွဲဆိုခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေကျင်းထောင်ထဲမှာဖမ်းဆီးခံရတဲ့သူတို့2ယောက်ကိုတော့ 2015ခုနှစ်ကမှတော့ထိုင်းနိုင်ငံကော့စမေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားခဲ့တာဖြစ်ပါလိမ့်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုတော့အိန္ဒိယနိုင်ငံကနိုင်ငံသားစီစီရေးလုပ်ငန်းအတွင်းမှာနိုင်ငံမဲ့ဖြစ်သွားမဲ့လူ2သန်းနီးပါးရှိနေတဲ့အကြောင်းကိုအလှည့်ပေးပါမယ်။UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်အာတန်ပြည်နယ်မှာနေထိုင်သူတယောက်ကိုမှနိုင်ငံမဲ့တွေမဖြစ်ရေးလိုအပ်တာတွေဆောင်ရွက်ပေးဖို့အိန္ဒိယအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားစီစစ်ရေးမှတ်ပုံတင်စည်းရင်းကိုထုတ်ပြန်ပြီးနောက်ပိုင်းအာတန်ပြည်နယ်အတွင်းနေထိုင်သူ2သန်းနီးပါးဟာနိုင်ငံမဲ့တွေဖြစ်သွားမဲ့အရေးနဲ့ရင်ဆိုင်နေရတာပါ။ UNHCR ရုံးဆိုင်ရာဂျနီဗာမြို့ကနေသတင်းတောက်လီဆာရှလိုင်းရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR အနေနဲ့အိန္ဒိယနိုင်ငံသားဟုတ်မဟုတ်အသိမှတ်ပြုခွင့်ရှိတဲ့အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုပ်ပိုင်ခွင့်ကိုမေးခွန်းထုတ်နေတာမဟုတ်ဘဲမကြာသေးခင်ကထုတ်ပြန်ခဲ့တဲ့နိုင်ငံသားမပုံတင်စည်းရင်းကနေချလတ်ထားခြင်းခံရလို့နိုင်ငံမဲ့ဖြစ်လာမဲ့သူတွေအရေးကိစ္စကိုစိုးရိမ်ပူပန်မှုများစွာရှိနေတယ်လို့ပြောပါရယ်။ UNHCR ပြောခွင့်ရဘာဘာဘလော့ကတော့ဒီလိုဖြစ်မလာစေဖို့အတွက်အဖက်ဖက်ကအစွမ်းကုန်လှုပ်ဆောင်ရမယ်လို့ဆိုပါရယ်
။ What we are asking India is to ensure that adequate access to information, legal aid and legal
ကုလသမဂ္ဂမဟာမင်းကြီးရုံးကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်တွေနဲ့အညီကျွန်တော်တို့အိန္ဒိယကိုတောင်းဆိုနေတာကလူတွေအနေနဲ့သတင်းအချက်အလက်တွေတရားရေးဆိုင်ရာအကူအညီတွေလုံလုံလောက်လောက်ရရှိစေဖို့ပါ။ဒါမှအဲ့ဒီလူတွေဘယ်သူမှနိုင်ငံသားမဖြစ်ဘဲမကြံရိတ်ခဲ့မှာပ
ါနိုင်ငံသားမဖြစ်နေစည်းရဲနဲ့မပါဝင်သူတွေဟာတရားရုံးတစ်ပိုင်းဖြစ်တဲ့ဒေသဆိုင်ရာရုံးတွေမှာနိုင်ငံသားဖြစ်ကြောင်းတည်တည်ပြဖို့ရပ်ပေါင်း120ရရှိမှာဖြစ်ပါတယ်တရားဝင်ဝင်ရောက်တယ်လို့သတ်မှတ်ချက်ခံရသူတွေကတော့အထက်တရားရုံးတွေကိုတက်ရောက်ရမှာဖြစ်ပါတယ်ဒီဖြစ်စဉ်အရဘာတွေဖြစ်လာမလဲဆိုတာကိုပြောဖို့စောလုံးနေသေးတယ်လို့လည်းဘလော့ကပြောပါတယ်ဒါပေမဲ့အဲ့ဒီလူတွေတည်အချက်လက်မမမရမာနဲ့အတနာခံလွာတင်ဖို့ငွေကြေးလုံလုံလောက်လောက်မရှိတဲ့အကြောင်းတွေကြောင့်နောက်ဆုံးမှာနိုင်ငံမဲ့တွေဖြစ်သွားမဲ့အရေးကိုတော့စိုးရိမ်ပူပန်မိတယ်လို့လည်းသူကပြောပါတယ
် We are urging the government to take steps that mitigate the risk of any individual being left stateless
ဒီဖြစ်စဉ်ကြောင့်လူတွေကြုံတွေ့နေရတဲ့နိုင်ငံမဲ့ဖြစ်မဲ့အန္တရာယ်အခက်အခဲတွေရောပါသွားဖို့အိန္ဒိယအစိုးရအနေနဲ့လှုပ်ရှားရှိတာလို့ပို့ကျွန်တော်တို့ကတိုက်တွန်းနေတာပါအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကကြေညာချက်မှာတော့အားတက်စရာတချို့ကိုတွေ့ရပါတယ်။စည်ရင်းနဲ့မပါပဲကြံရင့်နေသူတွေအနေနဲ့သူတို့ရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုအပြည့်အဝရမယ်ဆိုတာမျိုးပါ။
အာတန်ပြည်နယ်ကလူပေါင်း2သန်းနီးပါးလောက်နိုင်ငံမဲ့ဖြစ်သွားစေမဲ့ဘယ်လို့ရမဆိုဟာနိုင်ငံမဲ့ဥယျာဉ်ရောပါရေးတကဘာလုံးကစ조사အထုတ်နေတာတွေကိုတော့ကြီးကြီးကျယ်ကျယ်ထိခဲ့သွားစေနိုင်တယ်လို့လည်း UNHCR ကပြောပါတယ်။ရဲ့စီအဖွဲ့ရဲ့အဆိုအရကမ္ဘာပေါ်မှာလူ10သန်းဟာနိုင်ငံမဲ့ဘဝမှာနေနေကြရပါတယ်။သူတို့ဟာပညာရေးအလုတ်ကင်နဲ့ကျန်းမာရေးဆိုင်ရာအခွင့်အရေးတွေကင်းမဲ့နေသလိုမွေးစည်းရေးနဲ့အိမ်အောင်စည်းရေးတွေကိုလည်းရှောက်ထားခွင့်မရှိကြပါဘူး။နိုင်ငံသားဖြစ်ကြောင်းတသက်ခံမပြနိုင်သူတွေကိုနှင်ထုတ်တာတို့ထိမ့်သိမ့်တာတို့မလုပ်ဖို့ကိုလည်း UNHCR ကအိန္ဒိယအာဏာပိုင်တွေကိုတောင်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေအထောက်အထားမဲ့ဝင်ရောက်လာသူတွေကိုပြန်လည်နှင်ထုတ်နိုင်ဖို့ဒီလိုလုပ်တာဖြစ်ကြောင်းထွက်ပေါ်လာတဲ့သတင်းတွေနဲ့အတူအိန္ဒိယအစိုးရကတော့သူ့ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောကြားနေခဲ့ပါတယ်။တချို့ဝေဖန်သူတွေကလည်းဘင်္ဂလားဒေ့ရှ်ကနေအများဆုံးဝင်ရောက်လာတဲ့မွတ်စလင်ဘာသာဝင်တွေကိုနှင်ထုတ်ဖို့ဒီလိုလုပ်တာလို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့အာတန်ပြည်နယ်ကနေနှင်ထုတ်ခံရသူဘယ်သူမှလက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်။လောလောဆယ်မှာလည်းမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားခဲ့တဲ့ရိုဟင်ဂျာတပ်သန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကခေါ်လွန်ခွင့်ပေးထားရကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြသွားတာပါရှင်။ VOE ရဲ့အင်ကာနေမနေ့ခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့နှစ်ပေါင်းများစွာကရုပ်ကြွင်းတွေတွေ့လာရလို့နာမည်ကျော်လာတဲ့မြန်မာပြင်းလောကနဲ့ပတ်သက်လို့အခုလိုနားဆင်ရမှာပါ။အ
ဲနောက်ပိုင်းကနေပြီးတော့ဒီရှေ့တက်ကအန်နီယာနေကိုနေရာရေးထားတယ်။အဲပြီးတော့ပြင်းကိုဆိုရင်အခုပြန်လဲပြူပေါ်နေတာပေါ့။ပိုင်ရပိုင်တောင်းနဲ့ကျူးတာပေါ့။အစိုးရကနေပြီးတော့သူရဲဝင်တော
့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ရဲ့သူတေသနာမှုပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန့်စင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။
တရုတ်ရဲ့ဖွံ့ဖြိုးရေးစီမံကိန်းကမြန်မာရဲ့တိုင်းရင်းသားပြည်ပခါတွေကိုရှုပ်ထွေးစေတယ်ဆိုတဲ့ကောင်းစင်နဲ့ theeconomist.com မှာဩဂတ်စတာ29ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။လွန်ခဲ့တဲ့နှစ်နှစ်ရခိုင်ဒေသမှာမြန်မာစစ်တပ်ရဲ့နေမျိုးရှင်နေရင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာ9သိန်းလောက်ဟာဒီနှစ်ဩဂတ်စတာ22ရက်နေ့မှာမြန်မာနိုင်ငံဘက်ကိုပထမတတုပ်ပြန်ခွင့်ရကြပြီမဲ့လည်းတရားမှပြန်မလာကြဘူးလို့ဆောင်းမရှင်ကရေးသားထားပြီးတော့မြန်မာဆိုရကသူတို့ကိုဘင်္ဂလီတွေလို့ခေါ်ပြီးတော့နိုင်ငံသားဖြစ်ခွင့်မပေးလို့ပြန်မလာကြဘူးဆိုပြီးတော့လည်းအစာချီရေးသားထားပါတယ်။ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေမှာပဲနှစ်နဲ့ချီပြီးတော့တောင်းတနေနိုင်တယ်လို့လက်နက်ကိုင်အစိုးရတွေအဖွဲ့တွေကိုလူငယ်တွေတိမ့်သွင်းတာခံရနိုင်တယ်ဆိုတဲ့ရန်လေးရှိတယ်ဆိုပြီးတော့យេតាថាပါတယ်យខៃទីតាមករ៉ូនជាប្រតិបខារីជုံនីយុនតាមកយខៃលិនិកកាយតက်ភွဲ့ AA ਨੇ မြန်မာစစ်တပ်ជាមកតៃបွဲរីဖြစ်ပွားမှုចောင်းဒေတာកានយខៃតាយិនតារីលេអូអេងសុនខွာပြီးတော့ထွက်ပြေးကြရတယ်လို့យេតាថាပါတယ်အလားတူပဲလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာကချင်မြောက်နဲ့ရှမ်းပြည်အရှေ့မြောက်ပိုင်းတွေကတိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဒီဇင်ဘာလမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ငင်းချင်းစီဖို့ရည်ရွယ်ပြီးတော့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမြောင်လန်ကငင်းချင်းရဲ့အတွက်ခိတ္တအပြစ်ခက်ရဲစဲရေးညင်ညာခဲ့လို့ရည်သားထားပါတယ်။ဒါမှမဟုတ်ဒီဩဂတ်စ်လမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေကရှမ်းပြည်ကရဲစခန်းတွေတရားတွေနဲ့မန္တလေးနားကိုပါတိုက်ခိုက်ခဲ့တာကြောင့်လူများသေဆုံးရပြီးတော့အဲ့ဒီထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေလည်းပါဝင်တာဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။ငင်းချင်းလုပ်ငန်းစဉ်ဆိုတဲ့ခေါင်းစဉ်တက်ပြီးတော့ဒေါ်လာတန်းနဲ့ချီတဲ့နိုင်ငံတကာလူငွေတွေကိုဖြုံးနေတဲ့ခွင်တစ်ခုလိုဖြစ်နေတယ်ဆိုပြီးတော့ဆောင်းမရှင်ကထောက်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အတွက်တက်မတော်ရဲ့အာဏာရှိသေးတာကြောင့်လောက်ကန်ရခက်ခဲနေသလိုတိုင်းသားအဖွဲ့တွေကလည်း NLG ပေါ်မှာအပြည့်အဝမယုံကြည်ကြဘူးလို့យေတာထားပါသေးတယ်။2015တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရီ NC သဘောတူစာချုပ်မှာလည်းလက်နက်ကိုင်အဖွဲ့ကြီးတွေကလက်မှတ်ရေးမထိုးထားသလိုတိုင်းသားအဖွဲ့တွေကိုပေးထားတဲ့ဂတိတွေခဏခဏပြတ်နေတော့လေသဘောတူညီချက်ရဖို့မလွယ်ကူပဲဖြစ်နေတယ်လို့យေတာထားပါသေးတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားပင်လယ်ကွေ့ပတ်ကိုပေါက်တဲ့လမ်းကိုလိုချင်နေတဲ့တရုတ်ကရှမ်းပြည်ကနေရခိုင်ထိတရုတ်ကတည်ဆောက်မဲ့တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းမကြီးမှာမီးအထားလက်တွေပိုက်လိုင်းတွေလမ်းတွေနဲ့စိတ်ကန်းတစ်ခုမြင်မြန်လှုပ်ဆောင်မှုအတွက်တရုတ်ဘက်ကလည်းဖိအားပေးနေတယ်လို့ဆိုပါတယ်။ဒီဇင်းကြံလမ်းကြောင့်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဈေးကွက်ကောင်းမွန်လာမယ့်အပြင်ငင်းချင်းကြီးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေလည်းတိုးတက်လာမယ်လို့တရုတ်ကမျက်လုံးပေးနေတာလို့យေတာထားပါတယ်။ဒါမှလည်းဒီဇင်းကြံလမ်းကမြန်မာနိုင်ငံမှာပြည်ပခအများဆုံးဖြစ်ပွားနေတဲ့ဒေသတွေကိုဖျက်ပြီးတော့ဖောက်လုံမှဖြစ်တယ်လို့လည်းထောက်ပြထားတာပါ။မြောက်ပိုင်းတပ်တွေကဩဂတ်စ်လမှာတိုက်ခိုက်ခဲ့တာကိုကြည်ချင်းဖြင့်နောက်မှလည်းဒီလိုတိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုကြိုတင်မြင်လိုက်ရတာပဲလို့ဆောင်းမရှင်ကဆိုပါတယ်။မြန်မာနိုင်ငံရဲ့ပြည်ပခတွေငြိမ်းဖို့ကုညီယာမရောက်တဲ့အပြင်တရုတ်ပစံနဲ့မီးလောင်ရာလေးပင်းတို့လိုဖြစ်နေမယ်ဆိုပြီးတော့ဆောင်းမရှင်ကတတိပေးထားတာကိုဖတ်ရပါရဲ့ရှင်။
ရခိုင်နဲ့ချင်းပြည်နယ်တို့ကအင်တာနက်ဖြတ်ခန့်ထားရတဲ့မြို့နယ်တွေထဲကတချို့ပြန်လည်သုံးခွင့်ရဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျာဇီရာသတင်းဌာနကသတင်းတပုတ်ကိုပြောပြခြင်းပါတယ်မြန်မာပြည်အနောက်ချမ်းမှာအစိုးရတပ်နဲ့သဘုံတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကရှစ်မြို့နယ်နဲ့ချင်းပြည်နယ်က2မြို့နယ်ပေါင်း9မြို့နယ်ကိုဇွန်လနှောင်းပိုင်းကစလို့မိုဘိုင်းဖုန်းတွေမှာအင်တာနက်ဖြတ်ထားတာကနေအခု9မြို့နယ်ကိုပြန်လည်သုံးခွင့်ပြုလိုက်ပြီဆိုတာကိုရေးသားထားတာပါအဲ့ဒီဒေတာတွေဟာသတင်းတောက်တွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အများစုကို ဝင်ရောက်ခွင့်ပိတ်ပင်ထားခဲ့ပြီးလူခွင့်ရေးချိုးဖောက်မှုဖြစ်နိုင်ခြင်းအလားအလာတွေကိုလည်းသတိပေးတက်လှမ်းခံထားရတဲ့ဒေသတွေဖြစ်ကြပါတယ်။အစိုးရကမိုဘိုင်းဖုန်းကုမ္ပဏီတွေအနေနဲ့အဲ့ဒီဒေတာတွေမှာအင်တာနက်ဒေတာတွေရောင်းချမှုဆိုင်းငံ့ထားဖို့ညွှန်ကြားခဲ့ကြောင်းနဲ့ဒါဟာရခိုင်လက်နက်ကိုင်အုပ်စုကဝါဒဖြန့်နာတွေနဲ့အွန်လိုင်းကနေသတင်းမှားတွေထုတ်လွှင့်နေတာတွေကြောင့်အခုလိုလုပ်ရတာလို့အစိုးရဘက်ကပြောတဲ့အကြောင်းရေးသားထားပါတယ်။တနင်္ဂနွေနေ့မှာတော့ရခိုင်နယ်က၄မြို့နယ်နဲ့ချင်းပြည်နယ်ကတစ်မြို့နယ်တို့ကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကသကောင်းရံအချိန်မှာအင်တာနက်ပြန်ဖွင့်ပေးလိုက်တဲ့အကြောင်းနော်ဝေးခြေဆိုင်တယ်လီနော့မိုဘိုင်းဖုန်းကုမ္ပဏီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကြေညာချက်မှာငင်းချမ်းရေးနဲ့တည်ငြိမ်ရေးကိုပြန်လည်ထုံးချုပ်နိုင်ပြီဖြစ်တဲ့အတွက်လို့ရည်သားထားပါတယ်။အဲ့ဒီဒေသတွေမှာအခြေအနေပြန်ပြီးတည်ငြိမ်လာလို့စနေနေ့ညကလေးကစပြီးအင်တာနက်သုံးခွင့်ပြန်ပေးလိုက်တဲ့အကြောင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးစိုးသိန်းကအနန်ဒိုလူသတင်းဌာနကိုဖုန်းနဲ့တဆင်အတည်ပြုပါတယ်။ဘူးသီးတောင်မောင်တော်ရသေတောင်နဲ့မြေပုံမြို့နယ်တွေမှာအင်တာနက်သုံးလို့ရတဲ့အကြောင်းရခိုင်ကအကြီးဆုံးနိုင်ငံရေးပါတီ ANP ရဲ့အတွင်ရေးမှူးဦးထွန်းအောင်ကျော်ကလည်းပြောပါတယ်။တိုက်ပွဲတွေဆက်ပြီးပြင်းပြင်းထန်ထန်ရှိနေသေးတဲ့ပုံနှကျွန်းမြောက်ဦးကြောက်တော်နဲ့မင်းပြားဒေသတွေကိုတော့ဆက်ပြီးအင်တာနက်ပိတ်ထားတော့ဆိုတာကိုသူကရိုက်တာသတင်းဌာနကိုဖုန်းနဲ့ပြောပါတယ်။အခုလိုအင်တာနက်ပြန်ဖွင့်ပေးတာဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်တပ်ကြားညီချမ်းရေးဆွေးနွေးပွဲတွေကြောင့်ဖြစ်နိုင်ကြောင်းနဲ့ဆွေးနွေးပွဲတွေအောင်မြင်ဖို့မျှော်လင့်နေကြောင်းကြံနေသေးတဲ့တခြားမြို့နယ်တွေကိုလည်းအင်တာနက်ချက်ချင်းဖွင့်ပေးတဲ့အကြောင်းရေးသားထားတဲ့သတင်းဆောင်ပါကိုအယ်ဂျာဇီရာသတင်းဌာနမှစက်တင်ဘာ1ရက်နေ့စွဲနဲ့ရေးသားထားတာကိုဖတ်ရှုနိုင်ပါတယ်ရှင်။
ရှင်ခင်ဗျမြမပီတရားရေးမှန်တိုင်းနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များများရှိနေပါတယ်တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စီညီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါဒါကြောင့်မလို့အခုလာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်တိုင်းဟာဘယ်လောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှိနေအနေနဲ့view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်သွားရှိမှုကိုကျေးဇူးပါတယ်ခင်ဗျာ။
ဒီအမေရိကန်တိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီကနေ့မနေ့တင်ပြမယ့် idiom အသုံးကတော့
a slap on the wrist
ဖြစ်ပါတယ်။ဆာလုံးပေါင်းက a တခါတခု SLAP slap a slap ကတခါရိုက်တာပုတ်လိုက်တာ THE the WRIST the risk ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လှုပ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်ဆိုလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ရုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
John ကစီဝိုင်းလုပ်ငန်းရှင်တထေးကြီးတူရဲ့သားပေါ့။သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်သူ့ဘက်ကအပြစ်ဖြစ်ပြီမဲရဲက သူ့အပြစ်ကိုပေါပေါတန်တန်နဲ့ပဲလွတ်ပေးလိုက်တယ်။ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
ကျူးလွန်တဲ့အပြစ်ကကြီးလေပေမဲ့တဲတဲသားသားပေါပေါတန်တန်နဲ့လွတ်ပေးလိုက်တယ်။ထိုက်တင်တယ်လို့အပြစ်ပေးခြင်းမခံရဘူးဆိုရင်ဘယ်လိုပြောမလဲ
A slap on the wrist.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့အကျဉ်းအသုံးပဲဖြစ်ပါတယ်
တော်လလတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်အခုစီးပွားရေးကဏ္ဍကိုဆက်ပြီးတော့နာစဉ်ကြရပါမယ်ကချင်ပြည်နယ်ကပရင်ထွက်တဲ့ကဘောဂျိုင်ဝမ်ဒေသကိုကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်မှုအောက်ကနေအစိုးရတပ်ကထိန်းချုပ်ရယူလိုက်ခဲ့ပြီးတဲ့နောက်ဆက်ပြီးတော့ပရင်တွေတူဖော်နေတယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ရဲ့သွေးစွန်းတဲ့ပရင်အစီရင်ခံစာမှာဖော်ပြထားပါတယ်။ကချင်ပြည်နယ်မှာပရင်ဈေးကွက်ရှိနေပြီးပရင်တူဖော်သူတွေလည်းရှိနေသေးပါ။ပရင်ထုတ်လုပ်မှုကနေဘသူတွေအကျိုးမြတ်ရနေသလဲဆိုတာကို KDNG ရဲ့သုတေသနမှုကိုဇော်မိုင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင
်။ဒီကခံဒီနဲ့အဲမှာလုံးနေတယ်။အဲမှာနေတဲ့လူတွေကပြပချက်ရနေတာသူတို့ဒီအထဲမှာပဲပေါ့။သူတို့ကလေးပေချင်းပုံစံမျိုးတွေတူတယ်။အခုကဒီပရင်းဒေတာကိုစက်ပက်ကเนี่ยเสียดซูโมซ่าอ่ะวะไอ้นอกปိုင်းก็တော့ไอ้นอกปိုင်းก็นี่ပြီးတော့ဒီရှေ့တက်ကအဲ့နေရာနေကိုနေရာကြီးသွားတယ်အဲ့ပြီးတော့ဘီးငုံဆိုရင်အခုပြန်လဲတူးပေါ်နေတာပေါ့ပိုင်းရာပိုင်းတောင်းနဲ့တူးတာပေါ့အ
ဲ့တော့ဒီဘီးတူးပေါ်နေတဲ့သူတွေကဘယ်သူတွေပါလဲသူတို့ကဟိုတရဝင်းတူးပေါ်ကွင်လားဒါမှမဟုတ်ဘလိုပုံစံမျိုးနဲ့တူးနေကြတယ်လို့ကိုဇွန်မိုင်တို့သိထားပါလဲရှင
်အစိုးရကနေပြီးတော့တရဝင်းတော့ဖြတ်ပေးတယ်ဆိုတာတော့မရှိသေးဘူးဒီဘီးင်းတွေကဘီးင်းတူးပေါ်ကွင်ကိုဘသူတူးတယ်လဲဆိုတော့အတိအကျတော့ပြောရခက်တယ်အဲ့မှာဘသူတူးရဲဆိုတာအီပေါ်ကဒါပေမဲ့တူးရဲဆိုတာတော့ဒေချာ
ဟိုမြကျင်းနားမှာလဲဒီပရင်ဈေးခွက်ကိုပရင်ဈေးခွက်ကရှိနေတယ်လို့ပဲเนาะဟုတ်ပါလားကိုစောမိုင
်ဟုတ်တယ်ပရင်ကဒီမြကျင်းနားမှာမြကျင်းနားကြောင်းမြကြားတဲ့နေရာမှာလဲပရင်ကိုအနေချင်းရောင်းတယ်ပြီးတော့ဝိုင်းပေါ်မှာလည်းရောင်းတယ်ရောင်းတယ်ပြီးတော့ဒီနေရာတွေကိုလာဝယ်တို့တွေကဒီမှာအဲ့မှာလာဝယ်ပြီးတော့ပြုတ်ပြီးဘက်ကိုကျန်သွားရောင်းတာရှိတယ်တချို့ကအဲ့မှာမတင်မဲနဲ့တခါတည်းပြုတ်ဘက်ကိုသွားတင်ရောင်းတာရှိတယ
်အဲ့လိုအယောင်းဝယ်လုပ်နေတာတွေရောက်တော့ဘသူတွေပါလဲဒေတာကန်နေလားဒါမှမဟုတ်ဒီတူးတဲ့လူတွေလားရှင
်တူးတဲ့လူတွေကိုယ်တိုင်ရောင်းတာတော့နည်းနည်းရှားတယ်ရှိတော့ရှိတယ်ဒါပေမဲ့နည်းနည်းရှားတယ်တချို့တွေဆိုရင်ဒီမြို့ပေါ်ကလူတွေရောင်းတာရှိတယ်တချို့တွေကတော့တခြားနေရာကလူတွေပေါ့ကနည်းနည်းဆုံးနေတာ
တရားစာတတူးဖို့ရေကိုတပိုင်းတနိုင်လုတ်ခွင့်ဆိုပြီးတော့သူတို့ပြောနေကြတာရှိပါတယ်ဒါမျိုးတွေရောဖြစ်လာမယ်အလားအလာတွေ့ပါသလ
ားအစိုးရဘက်ကနေပြီးတော့ဒီဟာကိုသူတို့ဒီဝအနေနဲ့သူတို့တူးဖို့ရနေပေါ့ဒါပေမဲ့ဒေတာခံနေနဲ့ဒေတာခံနေနေတဲ့ဒီဟာကိုမတူးဖို့ခိုင်းနေချင်ဘူးဘာဖြစ်လို့လဲဆိုရင်ဒီဒီနေရာတွေကိုဒီဝအနေနဲ့ခွင့်ပြုပေးလိုက်မယ်ဆိုရင်ကျွန်တော်တို့ဒီဖက်ကန်ဒေတာလိုမျိုးပေါ့ဒေတာခဏေကတဖြည်းဖြည်းနဲ့သူတို့ရဲ့နေမီတွေဆုံးရှုံးသွားမယ်ပြီးတော့ဒီတဘာဝပဝန်ကျင်ပျက်စီးမှုတွေပိုပိုကြီးလာမယ်ပေါ့ဒီဝင်လို့ပြောလိုက်တာနဲ့တော့ဒီလုပ်ငန်းပိုင်းကပိုမိုခြေပြန့်သွားမယ်ပေါ့အခုလုပ်နေတာလေအရင်ကလုပ်နေတာလေပိုမှခြေပြန့်သွားမယ်အဲ့လိုတွေရှိတာပေါ့
ဟုတ်ကဲ့ရှင်အခုဒီထဲမှာဆိုလို့ရှိရင်လည်းအစင်ခန်းစားထဲမှာတော့ဒီပရင်ရှိတဲ့နေရာတွေကိုအရင် KIA ထိန်းချုပ်မှုကနေပြီးတော့အစိုးရသိမ်းလိုက်တယ်သိမ်းလိုက်ပြီးတဲ့နောက်မှာဌာနေတိုင်းရင်းသားတွေပြန်လို့မရတဲ့အခြေအနေပေါ့နော်အဲ့တော့ဒီပရင်တူဖို့ထုတ်လုပ်မှုတွေကနေပြီးတော့ဌာနေတိုင်းရင်းသားတွေအကျိုးစီးပွားပေါ့ဟိုဖြစ်တာတွေရှိပါသလားသူတို့ကိုယ်တိုင်ရောလုပ်ခွင့်ရပါသလားအခုစစ်တပ်ကမသိမ်းခင်ရောဘယ်လိုအခြေအနေရှိပါသလဲ
ပင်းကတော့ဌာနေတိုင်းသားတွေကတော့သူတို့အရင်ကတည်းကနေသူတို့အနေချင်းလောက်တာရှိတယ်အနေချင်းဆိုမှဒီတို့ဒီမိသားစုစာဝတ်နေရတဲ့အနေချင်းပေါ့ဒါပေမဲ့အရင်တုန်းကတော့ပင်းကအလောက်ကြီးဈေးကွက်မရှိသေးတော့သူတို့လို့
လုံလိုက်တခါဈေးဝယ်မဲ့လူရှိတို့မလုံလိုက်အရထားလိုက်အမျိုးပေါ့အဲ့လိုပါပြီးတော့ဒီနောက်ပိုင်း2000စနစ်အလောက်ကနေပြင်းစေးကကပြန်လဲအဲပေါ်ပေါက်လာတယ်အဲဒါပေမဲ့တို့ကအဲဒေတာခဏကဟိုအရင်တော့ကတို့မြေယူဖလာလောက်လာတဲ့အတိုင်းပေါ့အနေချင်းလောက်တာလေးတွေတော့ရှိတယ
်အခုရောအဲ့ဒီပြင်းစေးကွက်ကဘလောက်တိတိတသားကျေပြန့်လာပါတလဲဒီပြည်နယ်တွင်းမှာ
ပြည်နယ်တွင်းမှာတော့ပြင်းစေးကွက်ကအဲတိတ်ပြီးတော့ကျေပြန့်နေခုဒီခုကြည့်နေနောက်ပိုင်းတော့တိတ်တော့ကျေပြန့်တာတော့မရှိတော့ဘူးအရင်2015 2016အဲ့လောက်မှာတော့ပြင်းစေးကွက်ကတော့အရန်ကြီးကိုအရှိန်ကိုမိနေမိသားမှရှိတာပေါ့ခုဒီမော်ရီလည်းပြိထားတာဆိုတော့ထုတ်လို့မှုပိုင်းကပဲဒီအရင်ခါနဲ့အခုအနေဆိုရင်နည်းနည်းတော့နေတော့ဒီကွက်ကနည်းနည်းညင်သွားတာပေါ့
ဟုတ်
ဒါပေမဲ့ရောင်းဝယ်တာတော့ရှိတယ
်မော်ရီပြိထားတယ်ဆိုတာကဘယ်လိုအခြေအနေကြောင့်ပါလဲရှင
်မော်ရီပြိထားတယ်ဆိုတော့ဒီခဏပြောလို့ပေါ့စစ်သုံးစစ်တွေရှိလာတယ်စစ်တွေဖြစ်လာတော့ဒီဒီကခဏနဲ့ဒီအလုပ်လုပ်တဲ့လူတွေကရောက်ရှိရတာပေါ့အဲ့တော့မော်လီပြိတာပေါ့တို့ဟာ2019ဇွန်လ5ရက်နေ့ကနေတို့ဒီဟိုဟာရဟရင်နဲ့စာတူလာစတယ်အဲ့နောက်ပိုင်းကနေပြီးတော့ဒီပြီးမော်ဟိုသူ့ခွင့်မရတော့ဘူးပြီးတော့ဒေတာခအဲ့မှာလူကိုနေလို့ကိုမရတော့တဲ့မရတော့ဘူးဆိုရဲအနေထားမှာပေါ့ဒါပေမဲ့ဒီနောက်ပိုင်းကတော့ခဏပြောလို့ပေါ့ပြန်လေးသူ့ခေါ်တာရတော့ရှိတယ်
အဲ့တော့ကိုစောမိုင်တို့ဘက်ကရောဒီပရင်တို့ရွှေတို့ချောင်းမြက်တို့ဘိုင်းတနိုင်တူဖော်ကွင်နဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်အစိုးရဘက်ကလည်းဒါလုံနေရရှိပါတယ်စစ်တပ်ဘက်ကတားတယ်လို့ဟိုတခါသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောပါတယ
်ဒီလိုပေးတာတော့ခုချိန်မှာဆိုရင်တော့အရန်ကောင်းတယ်လို့လည်းပြောလို့မရသေးဘူးဗျဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံရေးအခြေအနေရရောဒီစီးရေးအခြေအနေရရောဒါတည်ငြိမ်တဲ့အခြေအနေတခုမှကျွန်တော်တို့မရောက်ရှိသေးဘူးဒီတိုင်းဒေသတွေမှာအဲ့လိုအချိန်မှာဒီလိုလာပေးလိုက်ခြင်းကတော့စိုးကျိုးပဲပဲပို့ပြီးမှရောက်ရှိလာတာပေါ့အဆင်မပြေသေးဘူးအချိန်ကဥပဒေရဆိုင်တဲ့ဒီအကမ်းတုံးချက်ခုနှစ်ကကြီးကဆိုင်ဒီအဓိကဒီပိုင်ဆိုင်မှုတွေကဒီနိုင်ငံတော်ကပဲဖြစ်နေတယ်ဆိုတဲ့ဟာဒီအဲ့ဒါဒီပြီးတော့ဒီပြည်နေဒေတာဟာပြည်နေဒေတာကဒီအချိုးမြတ်ပိုင်ဆိုင်ခွင့်တွေကနေနေသေးတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့နောက်တစ်ခုကဒီပရင်ဒေတာတွေကနေပြီးတော့မောင်းထုတ်ခံရတဲ့ဒေတာကန်တွေရဲ့စာဝတ်နေရေးပေါ့နော်အခုအသက်မွေးဝမ်းကြောင်းအတွက်သူတို့ဘာတွေလုပ်နေကြပါသလဲ
တိုင်းချက်ကြောင်းမှာပဲသူတို့နေနေတယ်ပြီးတော့ဒီတချို့တချို့လူတွေကတော့ဒီနေစာလုပ်တာပေါ့သူတို့ကအမျိုးနဲ့ပဲဟုတ်ကဲ့ဗျာအခုလောလောဆယ်လုပ်တာတော့ဒါပေမဲ့တချို့ဒီဒေတာကန်ဟောဒီနေ့ခြေစိုက်အဖွဲ့ကြီးတွေကတော့သူတို့
မတင်ကြီးချိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာနေ့မနေ့ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုသုတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။အခုတစ်ပတ်မှာတော့Afghan American တွေရဲ့တန်းတူခွင့်ရရဖို့အတွက်တိုင်းဆိုတိုက်ပွဲဝင်ခဲ့တဲ့ကာလအတွင်းဒေါက်တာမာတင်လူသာကင်းဂျူနီယာပြောခဲ့တဲ့ I have a dream မိန့်ခွန်းအကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
လူမဲ့လူခွေလှူရှာမှုကောင်းဆောင်လည်းဖြစ်တားရောင်ခွဲခြားဆက်ဆံမှုကိုတိုက်ပြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1963ခုနှစ်ဩဂုတ်လ28ရက်နေ့မှာကျွန်တော်မှာအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကို Washington DC က National Mall ရေမြမှာပြောကြားခဲ့ပါတယ်။ American ပြည်အောင်စုမှာအဲ့ဒီအချိန်ကလူပြည်ကြီးစိုးမှုကိုတိုက်ပြတ်ပြီးတော့လူမဲ့ African American တွေတန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလည်းဖြစ်ခဲ့တဲ့မိန့်ခွန်းပါ။American တလွားကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း2,000,000ခွဲဟာဒီချီတက်ပွဲမှာပါဝင်ခဲ့ကြတာပါ
They I want to say to the people of America and the nations of the world we on the move and no wave of racism can stop us
American နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာတန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာ American ပြည်ထောင်စုကအသားအရခွဲခြားမှုစံကြေးလို့ရှာမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်။ တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘားမားပြည်နယ်မွန်ဂိုမာရီမှာအသားအရောင်ရှိသူတွေဘတ်ကားစီးရင်အပိုင်းကန့်ပြီးတော့တီးကြခွဲစီးစေတဲ့စနစ်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့တန်းတူခွေးလှုပ်ရှားတောင်းဆိုမှုနဲ့ဖြတ်သိမ်းစေခဲ့ပြီးလူမဲအာဖရိကန်အမေရိကန်တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်အိုင်မဲလေညဉ့်ညံစွာဆနပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှာတော့တန်းတူခွင့်ရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းတွေကြားမှာပဲထောက်ခံမှုတွေရှိလာပါတယ်ဒေါက်တာကင်းရဲ့ရင်းနှီးတဲ့တငယ်ချင်းပြည်သူခွင့်လှုပ်ရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါတယ
် He taught us that our job was to redeem the soul of America
လူမျိုးကွဲခြားမှုဆင်းရဲမှုတွေမှုစစ်ပွဲစားရမကောင်းမှုဒုစရိုက်နှုန်းနဲ့နင်းနေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ဟာကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ
်။အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတဲ့အရောက်မှာတော့ဒန်ဒူညီမြအခွင့်အရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီးဝါရှင်တန်ဒီစီက National Mall မှာလူတွေတိုင်းတဲ့ချီတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဲ့ဒီလှုပ်ရှားမှုမှာလူငယ်တဦးအနေနဲ့ပါဝင်ခဲ့တဲ့ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ
် There were many young people young men up in the trees
လင်ကုန်းအထိမ်းအမှတ်စာအုပ်ကနေကြည့်လိုက်မယ်ဆိုရင်လူတွေတိတ်နေချီတွေ့ရပါတယ်လူငယ်တော်များများကိုလည်းတွေ့ရပြီးတချို့တွေကဒီရှေ့ကိုမြင်ရဖို့တစ်ပင်တွေပေါ်ကနေတက်ကြည့်နေတာကိုတွေ့ရပါတယ
်ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန်ကုန်းကိုပြောကြခဲ့ပါတယ်
I have a dream. My four little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
ကျွန်တော်ရဲ့ကလေးလေးယောက်ဟာတနည်းနည်းကြာရင်သူတို့ရဲ့အသားအရောင်အပေါ်အခြေခံပြီးမဆုံးဖြတ်ပဲသူတို့ရဲ့ဇယိုက်ပေါ်ကြည့်ပြီးအကဲဖြတ်တဲ့နိုင်ငံမှာနေရမယ်ဆိုတဲ့အိမ်မက်တစ်ခုရှိပါတယ်
ဒီမိန်ကုန်းဟာစိတ်ပိုင်းဆိုင်ရာခွန်အားဖြစ်စေခဲ့တယ်လို့ဂျွန်လူးဝစ်ကပြောပါတယ်
။ When we arrive at the steps of the Lincoln Memorial
မိန်ကုန်းအထိမ်းအမှတ်စာအုပ်ကမာဘယ်ကြောက်ပြားခင်းထားတဲ့လက်ကလေးတွေပေါ်ကနေရက်ပြီးပြောတဲ့မိန်ကုန်းထဲမှာဒီကနေ့ကျွန်တော်အိမ်မက်တစ်ခုမက်ပါတယ်ဆိုတဲ့မိန်ကုန်းဟာအမေရိကန်အိမ်မက်တွေရဲ့မြစ်ဖြားခံရဖြစ်လာတာကိုကျွန်တော်မှတ်မိနေပါတယ
်။လူခွင်းလှူရှားသူဂျူလီယန်ဘုန်းကလည်းဝါရှင်တန်ကချီတက်ပွဲမှာပါဝင်ခဲ့သူပါ
။ This was the single most important demonstration that black people and their white supporters
ပြည်သူ့အခွင့်အရေးနဲ့ပတ်သက်ပြီးလူမဲတွေနဲ့သူတို့ကိုထောက်ခံတဲ့လူပြည်တွေရဲ့အရေးအပါဆုံးဆန္ဒပြပွဲကြီးပါဒီလိုကြီးကျယ်တဲ့ဆန္ဒပြချစ်တက်ပွဲမျိုးဘယ်တော့မှမရှိခဲ့ဘူးတာကြောင့်ဒီချစ်တက်ပွဲမှာပါဝင်ခဲ့ရတဲ့အတွက်အရန်ကျေနပ်ခဲ့ရပါတယ
်ဒီချစ်တက်ပွဲကိုလာကြသူတွေထဲမှာလူပြည်တွေပါဝင်ကြတာကိုသတိထားမိတဲ့ဒေါက်တာကင်းကအကြမ်းမဖက်ဆန္ဒပြတဲ့နည်းကိုဆက်ဆွဲကင်ကြဖို့လူလူကိုတိုက်တွန်းခဲ့ပါတယ်
ဘုရားသခင်ရဲ့ရင်သွေးတွေဖြစ်တဲ့လူပြူလူမဲဂျူးကက်သလစ်ပရိုတက်စတန့်အားလုံးဟာနီဂရိုတွေရဲ့ရှေးရိုးစကားဖြစ်တဲ့နောက်ဆုံးမှလွတ်လပ်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်သီဆိုနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှတကယ်ကိုလွတ်မြောက်ကြပါလိမ့်မယ်
ဒီမိန်ကုန်းဟာတောင်ပိုင်းပြည်နယ်တွေကအသားအရောင်ခွဲခြားမှုတိုက်ဖျက်ရေးတောင်းဆိုဆန္ဒပြပွဲတွေတနိုင်ငံလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရလဲရောက်ပါတယ်။1964ခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့မှာပဲအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါဒါအပြင်ဒီဥပဒေအရအများသောအဆောက်အဦတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်တွေမှာအသားအရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့လည်းခွင့်ပြုခဲ့ပါတယ်အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုတင်းပြစ်ကျက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်လည်းဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနက်စီပြည်နယ်မက်ဖစ်မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုတွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာ အသက်36နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူမကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ
် And I've seen the promised land I may not get there with you but I want you to know tonight that we
as a people will get there
တန်တူညီမအခွင့်ရေးပေးတယ်ဆိုတဲ့ဂတိကိုကိုမြင်ခဲ့ရပေမဲ့အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်အရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ
်ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ဘရိုက်အိုဘားမားဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ
I have a dream My four little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညနေပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါရဲ့ရှင်။
မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဗီယိုအမေရိကန်တန်ကနေခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်အင်္ဂါနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းရှိပါလိမ့်ရှင်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမသိင်ကြီးထိုက်ပြောပြပေးပါဦးမယ်ရှင
်။ဟာရီကိန်းမုန်တိုင်းဒိုရီယန်ကပြင်းအားအဆင့်လေးနဲ့ဘာဟားမားစ်နိုင်ငံအဘာကိုကျွန်းစုကိုတိုက်ခိုက်နေစေဖြစ်တာနဲ့အတူအနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့ဘာဟားမားစ်ဝန်ကြီးချုပ်ဟူဘတ်မင်းနစ်ကအတည်ပြုပြီးအနီးအနားက Great Bahama ကျွန်းမှာအိမ်တွေနဲ့အဆောက်အုံအများအပြားပျက်စီးခဲ့သလိုပဲလူတွေအတွက်လည်းအထူးအန္တရာယ်ရှိနေတယ်လို့ဝန်ကြီးချုပ်ကပြောဆိုထားပါတယ်။ဒီမိုကရေစီရေးဆန္ဒပြသူတွေကိုအပြေးထောက်ခံတဲ့အနေနဲ့တောင်းနဲ့ချီတဲ့ဟောင်ကောင်ကျောင်းသူကျောင်းသားတွေဟာတနင်္လာနေ့တုန်းကအစိုးရအဆောက်အုံတစ်ခုအနီးနဲ့တက္ကသိုလ်ပရဝုံတစ်ခုအတွင်းတက်ဆွဲပြီးဆန္ဒပြပွဲမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြသူတွေဟာ3လတာကြာမြင့်လာနေပြီဖြစ်ပြီးဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လက်ရောဖို့ကျောင်းသူကျောင်းသားတွေကလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာကူညီကယ်ဆယ်ရေးနဲ့ဌာနေပြန်ရေးဆိုင်ရာမဟာမင်းကြီးတစ်ဖြစ်မာဘူးအလမ်ထလူဒါကိုဘင်္ဂလားဒေ့ရှ်အစိုးရကခန့်အပ်လိုက်ပြီးစက်တင်ဘာလ5ရက်နေ့မှာတရားဝင်စတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။လက်ရှိမဟာမင်းကြီးအဘူခလန်ရဲ့နေရာကိုအစားတို့ခန့်အပ်တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ဂျာတိမ့်နဲ့ချီနေထိုင်ရာကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာတယ်လီဖုန်းစင်ကအသုံးပြုခွင့်ရပ်တက်ပြီးမိုဘိုင်းဖုန်းသုံးတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ဖြစ်ဖို့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အစိုးရကအမိန့်ပေးညွှန်ကြားထားပါတယ်ရှင်
။ဟင်ခါနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမသိင်ခီထိုက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Greg Band ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။VOA သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.